ကယားပြည်နယ်ဒေသခေါ်ကယနီနယ်ရဲကစစ်တပ်စခန်းတစ်ခုကိုကယနီပြည်ပြည်သူ့လွတ်မြောက်ရေးတပ်မတော် KPLA ကသိမ်းပိုက်လိုက်တယ်လို့ KPLA နဲ့ကယနီပြည်လူမျိုးပေါင်းစုံပြည်သူ့လွတ်မြောက်ရေးတပ်ဦးခလာလာတာတို့ကသတင်းထုတ်ပြန်ပါတယ်။ဘောလ်ခဲမြို့နယ်ရဲကခမရ112တပ်ဆွဲထားတဲ့12မိုင်ကုန်းစခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးတော့လက်နက်ခဲယမ်းမျိုးစုံနဲ့စစ်သုံးပစ္စည်းတွေသိမ်းပိုက်နိုင်ခဲ့တယ်လို့ဓာတ်ပုံတွေနဲ့တကွထုတ်ပြန်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာလည်းရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တွေဆက်လက်တိုက်ပွဲဖြစ်ပွားနေတာမှာမြောက်ဦးမြို့နယ်ကစစ်တပ်ဘက်ကနောက်ဆုံးကြံတဲ့ရဲတပ်ရင်း38ကို February 10ရက်နေ့တုန်းကတိုက်ခိုက်သိမ်းပိုက်နိုင်လိုက်ပြီလို့ AA ကသတင်းထုတ်ပြန်ပါတယ်။တိုက်ခိုက်ရေးစစ်သည်မော3စီးကိုလည်းနစ်မြုပ်အောင်တိုက်ခိုက်နိုင်ခဲ့တယ်လို့နောက်စစ်သည်မော10စီးကိုလည်းပျက်စီးအောင်လို့ဖျက်ဆီးတိုက်ခိုက်နိုင်ခဲ့တယ်လို့ AA ကသတင်းထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကမေးမြန်းထားပေမဲ့တုံ့ပြန်ဖြေကြားခြင်းမရှိသေးပါဘူး။တခါဒီစကိုင်းတိုင်းကောလင်းမြို့မှာလည်းစစ်ကောင်စီဘက်ကမြို့ရဲကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်။ကချင်တိုင်းသားလက်နက်ကိုင် KIA တပ်တွေနဲ့ပြည်သူ့ကာကွယ်ရေး PDF တပ်တွေကနိုဝင်ဘာလတုန်းကကောလင်းမြို့ကိုတိုက်ခိုက်သိမ်းပိုက်ထားတာဖြစ်ပါတယ်ရှင်။